EHRC လို့ခေါ်တဲ့အာရှလူခွင့်ရေးကော်မရှင်ကနေမလ18ရက်နေ့ကရန်ကုန်ကတည်မင်္ဂလာဈေးမှာဈေးတာဝန်ခံတွေနဲ့မိသားတက်ဖွဲ့ဝင်တွေရဲ့ရိုက်နှက်မှုကြောင့်တင်ဆုံးခဲ့ရသူကိုတက်နိုင်ဦးရဲ့အမှုနောက်ဆုံးဖြစ်ထွန်းမှုတွေအပေါ်အတော်လေးစိုးရိမ်မကင်းဖြစ်ရတယ်လို့ပြောဆိုလိုက်ပါတယ်။ဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးကော်မရှင်ကဒီမှုအတွက်အထူးခုံရုံးဖွဲ့ပြီးစစ်ဆေးနေပေမဲ့လည်းတကယ်ရိုက်ခဲ့တဲ့သူတွေကိုမဖမ်းမဲကွဲလွန်သူမိသားစုဝင်တွေရဲ့တငယ်ချင်းမိတ်ဆွေတွေကိုပဲဆွတ်ဆွဲနေတာဖြစ်တယ်လို့အရေးပေါ်ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီကြေညာချက်နဲ့ပတ်သက်လို့EHRC ရဲ့ညွှန်ကြားရေးမှူးဘေဇယ်ဖာနန်ဒိုက VOA ကိုအခုလိုပြောပြပါတယ်
။ Our urgent appeal is directed to call on the government that to ensure that this particular special tribunal will act to protect the
ကျွန်တော်တို့ရဲ့အရေးပေါ်မြစ်တာရက်ခံချက်ကဒီအထူးခုံရုံးအနေနဲ့တည်ဆုံးသူရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးဖို့နဲ့တရားမျှတတစီရင်ပေးဖို့ဖြစ်ပါတယ်။ကျွန်တော်တို့ကတော့ဒီအမှုကိုပြင်ပကအဖွဲ့အစည်းတွေကဝိုင်းဝန်းအကူအညီပေးစီလိုပါတယ်။ဒီလိုမှမဟုတ်ရင်တော့အဖြေကကျွန်တော်တို့မျှော်လင့်ထားတာနဲ့ကြောင်းပြန်ဖြစ်ဖို့များပါတယ်လို့ပြောပြသွားတာပါ။ကွယ်လွန်သူကိုတက်နိုင်ဦးရဲ့တငယ်ချင်းတွေကိုဖမ်းဆီးထားပြီးဒီမှုနဲ့ဆက်ဆက်တဲ့ဆိုပြီးတရားစွဲဆိုထားပါတယ်။